အီရန်ဘက်ကနေဆက်ဖြတ်ကျော်လေကြောင်းတိုက်ခိုက်မှုကိုကန့်ကွက်တဲ့အနေနဲ့အီရန်နိုင်ငံဆိုင်ရာပါကစ္စတန်တပ်မတ်ကိုပြန်လည်ခေါ်ယူခဲ့ပြီးနှစ်နိုင်ငံဆက်ဆံရေးအားလုံးကိုဆန့်ကျင်ထားကြောင်းပါကစ္စတန်ကဗိုလ်တုံးတွေမှာကြေညာပါတယ်။အီရန်အစ္စလာမ်တော်လှန်ရေးအစောင့်တပ်ဖွဲ့ရဲ့အင်္ဂါနေ့ညကဒုံးကျင်တဲ့ဒရုန်းတိုက်ခိုက်မှုတွေအတွင်းပါကစ္စတန်နေဆက်ဘလူချစ်စတန်မှာရှိတဲ့ဂျေရှောအဒါတရားမျှတရေးတပ်မတော်လို့အမည်ပေးထားတဲ့တပ်ဖွဲ့ရဲ့အခြေစိုက်စခန်းတွေကိုဖျက်ဆီးပစ်နိုင်ခဲ့ကြောင်းအီရန်ကကြေညာထားတာပါ။ပါကစ္စတန်ဘက်ကတော့ဒီတရမွေလောက်ရက်ကိုတုံ့ပြန်ပိုင်ခွင့်ရှိပြီးနောက်ဆက်တွဲအကျိုးဆက်တွေကိုအီရန်နေနဲ့တာဝန်ခံမယ်လို့နိုင်ငံရေးဌာနပြောရေးဆိုခွင့်ရှိသူဇာဟာရာဘဲလုကသတိပေးပါတယ်။အီရန်ရဲ့တိုက်ခိုက်မှုကြောင့်အပြစ်မဲ့ကလေးနှုတ်သေဆုံးပြီးတခြားပါကစ္စတန်အရတအများပြားဒဏ်ရာရခဲ့တယ်လို့ဆိုပါတယ်။ဒီတိုက်ခိုက်မှုတွေကပါကစ္စတန်ရဲ့အချုပ်အခြာအာဏာကိုကြောင်ကြားကြချိုးဖောက်ပြီးနိုင်ငံတကာဥပဒေကိုချိုးဖောက်ခဲ့ကြောင်းအီရန်အစိုးရကိုအကြောင်းကြားထားတယ်လို့လည်းဘဲလုကပြောပါတယ်။အီရန်နိုင်ငံခြားရေးဝန်ကြီးအမီအက်ဗ်ဒူလာဟင်ကတော့ညီရင်းကိုလိုချစ်ကြည်တဲ့ဆက်ဆံရေးရှိတဲ့မိတ်ဆွေပါကစ္စတန်နိုင်ငံတွေကဘယ်သူကမှအီရန်နေနဲ့ပြစ်မှတ်ထားတိုက်ခိုက်ကြောင်းနဲ့ပါကစ္စတန်မျိုးပေါ်ကအီရန်အကြမ်းဖက်သမားတွေလိုသာတိုက်ခိုက်တာဖြစ်ကြောင်းပြန်လည်ဖြေရှင်းထားပါတယ်များ